အမေရိကန်နိုင်ငံသားဝင်ကြီးဂျွန်ကယ်ရီနဲ့အမေရိကန်ပြည်ထောင်စုကိုရောက်ရှိနေတဲ့မြန်မာနိုင်ငံသားဝင်ကြီးဦးဝနမောင်လင်းတို့ဟာစက်တင်ဘာလ30အင်္ဂါနေ့ကဝါရှင်တန်ဒီစီမြို့တော်မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။နိုဝင်ဘာလအတွင်းနေပြည်တော်မှာကျင်းပမဲ့အရှေ့အာရှထိပ်သီးအစည်းအဝေးကိုသမ္မတအိုဘားမားတက်ရောက်မှဖြစ်ပြီးဒေသဆိုင်ရာနဲ့နှစ်နိုင်ငံအကျိုးတူကိစ္စရပ်တွေကိုဆွေးနွေးကြမယ်လို့ဝန်ကြီးကယ်ရီကပြောပါတယ်။ဒီတော့အတွင်းမြန်မာနိုင်ငံအရှေ့ဘက်ချမ်းမာတိုက်ပွဲဖြစ်ပွားနေတဲ့အတွက်အဲ့ဒီဒေသကိုအမေရိကန်နိုင်ငံသားတွေမသွားရောက်ကြဖို့ရန်ကုန်မြို့မှာရှိတဲ့အမေရိကန်တန်ယုံကခီးသွာတတိပေးချက်ထုတ်ပြန်ထားပါတယ်။အပြည့်စုံကိုတော့ကိုဇော်ဝင်းလှိုင်ကတင်ပြမှာပါ။
နယူးယောက်မြို့မှာကျင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံကြီးကိုတက်ဖို့အမေရိကန်နိုင်ငံကိုရောက်ရှိနေတဲ့မြန်မာနိုင်ငံသားရေးဝန်ကြီးဦးဝနမောင်လွင်နဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီတို့ဝါရှင်တန်ဒီစီမြို့မှာရှိတဲ့နိုင်ငံသားရေးဌာနမှာစက်တင်ဘာလ30ရက်နေ့ကတွေ့ဆုံခဲ့ကြတာဖြစ်ပါတယ်။အာဆီယံအလဲကျသဘာပတိအဖြစ်တာဝန်ယူထားတဲ့မြန်မာနိုင်ငံကိုချီးစွတင်ကြောင်းအစချီပြီးဆွေးနွေးပွဲမဆခင်မှာသတင်းတော်တွေကိုဝန်ကြီးကယ်ရီကအခုလိုပြောပါတယ
်။ Bilaterally between the United States and Myanmar there areKey issues that we are working on together. President Obama will be traveling to Myanmar in a month, a little more than a month.
American ပြည်ထောင်စုနဲ့မြန်မာနိုင်ငံအကြားအရေးပါတဲ့ကိစ္စရပ်တွေကိုပူးတွဲဆောင်ရွက်နေကြပါတယ်။သမ္မတဦးဝမဟာလည်းတလကျော်လောက်အချိန်မှမြန်မာနိုင်ငံကိုသွားဖို့ရှိနေပါတယ်။နေပြည်တော်မှာကျင်းပမဲ့အရှေ့အာရှထိပ်ပြီးစီးပွားပွဲကိုလည်းကျွန်တော်တို့တက်မှာဖြစ်ပါတယ်။အဲဒီမှာကျွန်တော်တို့အနေနဲ့ဒေသဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးကြရုံသာမကရွေးကောက်ပွဲပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်အကူအညီလိုအပ်နေတဲ့ရခိုင်ပြည်နယ်ကလူထုအတွက်လူသားချင်းစာနာမှုပေးဖို့အမေရိကန်နဲ့မြန်မာအကြားနောက်ဆုံးအကြိမ်ဆွေးနွေးခြင်းကရရှိထားတဲ့ကတိကဝတ်တွေအချို့စာရတွေနဲ့ပတ်သက်ပြီးလှုပ်ဆောင်နေရတဲ့ကိုဆွေးနွေးကြဖို့ဖြစ်ပါတယ်
။ဒါကြောင့်နိုဝင်ဘာလအတွင်းမှာတကယ်အကျိုးဖြစ်ထွန်းနိုင်မဲ့ကိစ္စရပ်တွေကိုဆွေးနွေးနိုင်လိမ့်မယ်လို့အမေရိကန်ပြည်ထောင်စုအနေနဲ့မျှော်လင့်ကြောင်းအဲ့ဒီခီးစဉ်အတွင်းသမ္မတဥဘာမားနဲ့သမ္မတဦးသိန်းစိန်တို့တွေ့ဆုံရေးအတွက်လိုအပ်ချက်တွေကိုဒီကနေ့ကြိုတင်ပြင်ဆင်သွားမှာဖြစ်ကြောင်းဝန်ကြီးကယ်ရီကပြောပါတယ်။မြန်မာနိုင်ငံသားရေးဝန်ကြီးဦးနာမောင်လွင်ကတော့အမေရိကန်နိုင်ငံသားရေးဌာနကိုအခုလိုလာရောက်လက်ပတ်ခွင့်ရတဲ့အတွက်ကျေးဇူးတင်ကြောင်းအစချီပြီးပြောပါတယ
် As a Secretary Kerry has mentioned that we have a very fruitful discussion in the context of ASEAN and this year also within 2 months we have been meeting
ကုလသမဂ္ဂအထွေထွေညီလာခံတက်ရင်အမေရိကန်နိုင်ငံသားရေးဌာနကိုအခုလိုလက်ပတ်ခွင့်ရတဲ့အတွက်ကျေးဇူးတင်ပါတယ်ဒါကဒီနေ့ထက်မှနှစ်လအတွင်း3ချိန်မြောက်ကျွန်တော်တို့တွေ့ဆုံကြတာဖြစ်ပါတယ်အာဆီယံနဲ့ဆက်နွယ်ပြီးနှစ်နိုင်ငံအကျိုးဖြစ်ထွန်းစေမယ့်အကြောင်းအရာတွေကိုဆွေးနွေးခဲ့တာပါဒီနေ့လည်းအမေရိကန်နဲ့မြန်မာကြားနှစ်နိုင်ငံဆက်ဆံရေးဆိုင်ရာဖြစ်ထွန်းတိုးတက်မှုတွေနဲ့ပတ်သက်ပြီးဆွေးနွေးဖို့ရှိပါတယ
်ဦးနာမောင်လင်ဟာစက်တင်ဘာလ29ရက်တနင်္လာနေ့ကကုလသမဂ္ဂအထွေထွေညီလာခံမှာမိန့်ခွန်းပြောကြားပြီးတဲ့နောက်တစ်ရက်မှာအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီနဲ့အခုလိုလာရောက်တွေ့ဆုံဆွေးနွေးတာဖြစ်ပါတယ်ဝန်ကြီးကယ်ရီဟာဝါရှင်တန်ဒီစီမြို့မှာအောက်တိုဘာလ2ရက်နေ့ကြာသပတေးနေ့မှာပြုလုပ်မဲ့နှစ်30မြောက်အမေရိကန်အာဆီယံစီးပွားရေးကောင်စီအခမ်းအဝဲကိုတက်ရောက်ပြီးမိန့်ခွန်းပြောကြားဖို့ရှိပါတယ်။ဒီတော့အတွင်းမြန်မာနိုင်ငံအရှေ့ဘက်ခြမ်းကင်းပြည်နယ်နဲ့မွန်ပြည်နယ်တွေမှာတိုင်းဒေသနဲ့ကင်အဖွဲ့တွေနဲ့မြန်မာအစိုးရတပ်ဖွဲ့တွေအကြားတိုက်ပွဲတွေဖြစ်ပွားနေတာကြောင့်အမေရိကန်နိုင်ငံသားတွေအဲ့ဒီဒေသကိုမသွားကြဖို့ရန်ကုန်မြို့မှာရှိတဲ့အမေရိကန်တန်ယုံကအောက်တိုဘာလ1ရက်ဗုဒ္ဓဟူးနေ့ရက်စွဲနဲ့ခီးသွားသတိပေးချက်ထုတ်ပြန်ထားပါတယ်။လွန်ခဲ့တဲ့သတင်းပတ်တွေအတွင်းထိုင်းမြန်မာနယ်စပ်မြဝတီမြို့မှာ DKBA နဲ့မြန်မာစစ်တပ်အကြားတိုက်ပွဲတွေဖြစ်ပွားခဲ့တာမွန်ပြည်နယ်ကြိုင်မြို့မြို့မှာတိုက်ပွဲတွေဖြစ်ပွားနေတာကရင်ပြည်နယ်ကြုံတိုးမြို့နယ်အတွင်းမှာခီးသည်တင်ဘတ်စကားကို RPG နဲ့ပစ်ခတ်မှုဖြစ်ပွားခဲ့တာတွေကြောင့်အမေရိကန်တန်ယုံကအခုလိုသတိပေးချက်ထုတ်ပြန်လာလဲဖြစ်ပါတယ်သမ္မတဦးသိန်းစိန်ဦးဆောင်တဲ့အရသာအစိုးရတက်လာပြီးနောက်ပိုင်းပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်လာတဲ့အတွက်အမေရိကန်နဲ့မြန်မာအစိုးရအကြားဌာနအတော်များများမှဆက်ဆံရေးတိုးတက်ကောင်းမွန်မှုတွေရှိပေမဲ့မြန်မာနိုင်ငံအတွင်းတခြားလူ့အခွင့်အရေးချိုးဖောက်မှုတွေရှိနေသေးတဲ့အတွက်တန်ခါရေးရုံမှုတချို့လည်းဆက်ရှိနေတာဖြစ်ပါတယ်ခင်ဗျာ